American ပြည်ထောင်စု Miami ကမ်းခြေမှာလွန်ခဲ့တဲ့ခုနှစ်လကအဖမ်းခံခဲ့ရတဲ့အဆိုတော် Justin Bieber ဟာကားကိုမစင်မချင်မောင်းနှင်မှုဖမ်းဆီးတာကိုခုခံမှုစတဲ့စွဲချက်တွေနဲ့ပြစ်မှုသေးတွေကိုအပြစ်ရှိပါတယ်လို့ဒီကနေ့မှဝန်ခံလိုက်ပါတယ်ဒီမှုကို Miami ကတရားရုံးမှာကြားနာခဲ့ပြီးမနေ့က Bieber ဟာရုံးမတက်ဘဲဝန်ခံချက်ပေးခဲ့ပါတယ်အသက်20အရွယ်အဆိုကျော်ဟာအဆိုရရှေ့နေတွေကမ်းလှမ်းနဲ့12နှစ်ကြာဒေါသထိန်းချုပ်တဲ့သင်တန်းကိုတက်ရောက်ဖို့တရားရုံးဒဏ်ကြေးနဲ့ဒေါ်လာ5000ကိုအလှူငွေအဖြစ်လှူဒန်းဖို့သဘောတူခဲ့ပါတယ်။အဲ့ဒီလိုလက်ခံလိုက်တဲ့အတွက်ဘီပါကိုမူးယစ်စေတဲ့အရာတွေသုံးဆွဲပြီးကားမောင်းတဲ့အမှုနဲ့ဆွဲဆိုတာကနေရှောင်ရှားနိုင်ခဲ့ပါတယ်။စိတ်ငြိမ်ရက်ကွက်ထဲမှာပြိုင်ကားတွေကိုအပြိုင်မောင်းတယ်လို့ရဲတွေကဆွဆွဲခဲ့ပြီးကနေဒါမှာမွေးတဲ့ဘီပါနဲ့ RMB အဆိုတော် Khalid Amel Sharif ကိုပြီးခဲ့တဲ့ဇန်နဝါရီလမှာဖမ်းဆီးခဲ့တာပါ။ပါဇက်အနှံ့ကိုစစ်ဆေးမှုတွေအရသွေးထဲမှာအရက်ပါဝင်နှုံခွင့်ပြုပမာဏအောက်ရောက်နေပေမဲ့စီးစစ်ချက်တွေမှာတော့ဘီပါဟာဆေးကြောင်းနဲ့စိတ်ငြိမ်ဆေးတွေသုံးစွဲထားတာတွေ့ရှိခဲ့ရပါတယ်။